ဣရတ်နိုင်ငံနဲ့ပြည်သူပြည်သားတွေရဲ့လုံခြုံရေးအတွက်ဣရတ်လုံခြုံရေးတပ်တွေကတာဝန်အပြည့်အဝပြန်ယူဖို့အဆင်သင့်ဖြစ်နေပြီလို့ဣရတ်ဝန်ကြီးချုပ်နူရီအယ်မာလီကီကပြောလိုက်ပါတယ်။ရုပ်သံပေါ်ကနေတိုင်းပြည်ကိုဒီကနေ့မိန့်ခွန်းပြောခဲ့တာမှာဣရတ်နိုင်ငံဟာတိကျလွတ်လပ်တဲ့အချုပ်အခြာအာဏာပိုင်နိုင်ငံတစ်ခုဖြစ်တယ်လို့ဣရတ်ဝန်ကြီးချုပ်ကပြောပါတယ်။ဣရတ်နိုင်ငံမှာ9နှစ်ကြာတက်ဆွဲထားခဲ့တဲ့အမေရိကန်တိုက်ခိုက်ရေးတပ်တွေရဲ့အခမ်းကဏ္ဍအဆုံးသတ်သွားတဲ့ဒီကနေ့မှာအမေရိကန်သမ္မတဘဲရက်အိုဘားမားကလည်းအထိတ်အမတ်မိန်ကွန်းပြောဖို့ပြင်ဆင်နေချိန်မှာဣရတ်ဝန်ကြီးချုပ်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ Texas ပြည်နယ် Fort Bill စစ်အခြေစိုက်စခန်းစီကိုအမေရိကန်သမ္မတဒီကနေ့သွားရောက်ပြီးတော့စစ်စရေးကာလအတွင်းဣရတ်မှာတာဝန်ထမ်းခဲ့ရတဲ့စစ်သားတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ပြီးရင်တော့သမ္မတဟာဝါရှင်တန်ကိုပြန်လာပြီးတော့အင်မြူရောကနေနိုင်ငံတော်ကိုမိန်ကွန်းပြောကြားမှာဖြစ်ပါတယ်။တနိုင်ငံလုံးကိုရုံးမြင့်တန်ကြားပေါ်ကနေဓာတ်ရိုက်ပြသမဲ့မိန်ကွန်းထဲမှာတိုက်ခိုက်ရေးတပ်တွေဆောင်ရွက်ခဲ့တဲ့အခမ်းကဏ္ဍ၊ Iraq မှာကျန်နေခဲ့တဲ့တပ်တွေရဲ့အကြံပေးရေးနဲ့လေ့ကျင့်သင်တန်းပေးရေးကဏ္ဍတွေကိုသမ္မတ Obama ကပြောပြမှာဖြစ်ပါတယ်။ Iraq မှာရောက်နေတဲ့ American ဒုတိယသမ္မတ Joe Biden ဟာလည်းအာယုံသစ်စစ်ဆင်ရေးကိုစတင်တဲ့အထင်အမှတ်မနက်ဖြန်ပြုလုပ်မဲ့ Iraq လုံခြုံရေးတပ်တွေနဲ့တရားဝင်တာဝန်လွှဲအပ်မဲ့အခမ်းအနားကိုဒုတိယသမ္မတ Joe Biden တက်ရောက်မှာဖြစ်ပါတယ်။